ကုလသမဂ္ဂအစိုးရခန်းစားရေးမှဖော်ပြသလိုရိုဟင်ဂျာတွေအပေါ်လူခွင့်ရေးချိုးဖောက်တာတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေဟာခိုင်လုံမှုမရှိဘူးလို့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်တိုက်ခိုက်မှုစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်တဦးက BOA ကိုပြောပါရယ်ရခိုင်ပြည်နယ်မောင်တော်နဲ့ဗူဒီတောင်နယ်စပ်ကိုစတုထအချိန်မြောက်တွားရောက်ပြီးမြေပြင်အခြေအနေကို9ရက်ကြာကွင်းဆင်းလေ့လာပြီးတဲ့နောက်ဒီကနေ့အင်ကာနေမှာပဲရန်ကုန်ကိုပြောင်းရောက်လာတဲ့ကော်မရှင်အဖွဲ့ဝင်တဦးကအဲ့ဒီလိုပြောတာပါဒီကော်မရှင်ထဲကပဲဦးစော်မြင့်ဖေဦးဆောင်တဲ့အဖွဲ့ဝင်တချို့ကတော့လက်ရှိမှာဘင်္ဂလားဒေ့ရှ်နိုင်ငံဖက်ကဒုက္ခတွေစကန်တွေကိုတွားရောက်ပြီးရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းတာတွေလုပ်နေပါတယ်။အပြည့်စုံကတော့မမမြင့်ခိုင်ကသတင်းပေးပို့ထားပါတယ
်။ဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့မောင်တော်ဒေသအကြမ်းဖက်တိုက်ခိုက်မှုစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်တချို့ဟာမောင်တော်ဗူဒီတောင်ဒေသဘက်ကိုမတ်လ16ရက်နေ့ကတွားပြီးအခြေအနေတွေကိုကွင်းဆင်းလေ့လာခဲ့တာပါ။သူတို့ရဲ့လိလာချက်တွေအရတွေ့ရှိတာတွေအပေါ်ခရီးစဉ်မှာလိုက်ပါသွားတဲ့ကော်မရှင်အဖွဲ့ဝင်ဦးအောင်နိုင်ကအခုလိုပြောပါတယ
်ကျွန်တော်တို့ကတော့မြေပြင်မှာရှိတဲ့အမှန်တရားကိုပဲကျွန်တော်တို့သွားပြီးတော့ကြည့်ပြီးတော့ဖော်ထုတ်တာပဲဖြစ်ပါတယ်ကျွန်တော်တို့လက်ရှိမြေပြင်အခြေအနေမှာကတော့ဖြင့်သူတို့ပြင်ပြထားသလို rape လုပ်တာတွေနော်ကလေးတွေတတ်တာတွေအဲ့ဒါတွေမရှိဘူးဆိုတာလည်းတွေ့ရတယ်ပြီးတော့ခါမှာ discrimination လုပ်တာတွေလည်းမရှိပါပဲလေသူတို့ကိုကူညီတဲ့အဖွဲ့တွေလည်းကူညီခွင့်ရတယ်အစိုးရဘက်ကဒီနဲ့အစိုးရကလည်းပဲထောက်ပံ့ကူညီမှုတွေလုပ်ပေးနေတယ်ကျွန်တော်တို့လိုအဖွဲ့တွေကလည်းသွားပြီးတော့ counter check recheck တွေလုပ်ပြီးတော့သူတို့ရဲ့ခံစားခွင့်တွေတကယ်ရတယ်မရဘူးဆိုတာကိုလည်းပဲအတိပြုပြီးတော့ကျွန်တော်တို့ဆောင်ရွက်နေတာရှိပါတယ်အဲ့ဒါကြောင့်မလို့အစိုးရခံစားမှာပါတဲ့အချက်တွေဟာမှန်ကန်ခြင်းရှိတယ်လို့ကျွန်တော်တို့အနေနဲ့ကတော့မမြင်ပါဘူးခင်ဗျာကျွန်တော်တို့ကတော့လက်တွေ့မျက်မြင်အခြေအနေမှာသူတို့တွေဒီရခြင်းရထိုက်တဲ့အခွင့်အရေးတွေကိုရရှိနေတယ်ဆိုတာတော့ကျွန်တော်တွေ့ကြရတယ်တခုရှိတာကသူတို့ကသူတို့စီမှာရှိနေတဲ့အခက်အခဲသူတို့ကြုံတွေ့နေရတဲ့အခက်အခဲသူတို့ရဲ့လိုအပ်ချက်တွေကျွန်တော်တို့တွေကိုသူကမတင်ပြဘူးမတင်ပြဘဲနဲ့အခြားကျွန်တော်တို့မီဒီယာတွေကိုတလွဲတင်ပြတာလေးတွေရှိတယ်ကျွန်တော်တကြောင်ဒီအခုလည်းမှားခဲ့ပါတယ်ကျွန်တော်တို့တွေကသူဘိုင်းနာနေတယ်ဆိုတာကိုသိမှဘိုင်းနာပြအောင်ကျွန်တော်ကကုသခွင့်ရမှာပါ
စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့မွတ်စလင်တွေအများစုနေထိုင်တဲ့ကျေးရွာပေါင်း15ရွာကျော်ကိုတွားရောက်ပြီးရွာကန်တွေနဲ့တွေ့ဆုံခဲ့တယ်လို့အော်တိုဘာမောင်တော်အကျန်းဖတ်တိုက်ခိုက်မှုအပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုခဏသိမ်းရှောင်သွားပြီးတော့နေရက်မှာပြန်ရောက်နေတဲ့ဒုက္ခသည်တွေနဲ့လည်းတွေ့ဆုံမေးမြန်းမှုတွေလုပ်ခဲ့ပါတယ်ဒီကော်မရှင်ဟာဘသူရဲ့ဩဇာလွှမ်းမိုးမှုအောက်မှာမရှိပဲလွတ်လွတ်လပ်လပ်စုံစမ်းစစ်ဆေးနေတာဖြစ်တယ်လို့ကော်မရှင်အဖွဲ့ဝင်ဦးအောင်နိုင်ကပြောပါတယ်
ကျွန်တော်တို့ကော်မရှင်ဟာလွတ်လပ်တဲ့ကော်မရှင်ဖြစ်တယ်လို့ကျွန်တော်ရေးရေးတင်းတင်းပြောရဲပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့စဉ်းစားတာတွေကျွန်တော်တို့မေးတာတွေကျွန်တော်တို့တွေးတာတွေအားလုံးက very independent ဖြစ်ပါတယ်။ကျွန်တော်တို့ဘသူရဲ့လမ်းညွှန်ချက်နဲ့မှကျွန်တော်တို့လုပ်တာမဟုတ်ဘူး။ကျွန်တော်တို့ very independent ပါ။နောက် independent ဖြစ်တယ်ဆိုတဲ့အတွက်တရားဟောကမြန်လွှမ်းမိုးနေသလားလို့ယူဆကြရရှိတယ်။ဘသူကမှဘာလုပ်ပါဘလို့စီစစ်ပါဘလို့တွေးပါလို့မပြောပါဘူး။ကျွန်တော်တို့အခုဟာဒုတိယသမ္မတကြီးကဆိုရင်သမ္မတနဲ့အတိုင်းအမြံကပုံကိုပဲရှိရယ်သူတို့ကိုနိုင်ကကျွန်တော်တို့ guideline မပေးဘူးဘယ်လိုလုပ်ဘာညာမပေးဘူးလွတ်လွတ်လပ်လပ် independently လေးလာပါတွေ့ရှိချက်ကိုအရှိတိုင်းတင်ပါကျွန်တော်တို့ရဲရဲတင်တင်ပြပြသားသားအရှိတိုင်းကျွန်တော်တို့တင်ပါတယ်
ကော်မရှင်အတွင်းရေးမှူးဦးဆောင်မြင့်ဖေဦးဆောင်တဲ့ရခိုင်စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်တချို့ဟာလည်းဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇားမှာရှိတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်ပြီးရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းနေပါတယ်အဲ့ဒီလိုတွေ့ဆုံမေးမြန်းမှုတွေမှာဒုက္ခသည်တချို့ကမျက်နှာဖော်ပြီးဖြေဆိုဖို့ငြင်းကြတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအစိုးရတာဝန်ရှိသူပြောဆိုတာကိုကိုးကားပြီးဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာတော့ဖော်ပြထားပါတယ်။ရခိုင်ရေးနဲ့ပတ်သက်လို့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်ကပြီးခဲ့တဲ့ရက်ပိုင်းကပဲတိုက်တွန်းထားသလိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီအစည်းအဝေးမှာလည်းနိုင်ငံတကာစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ဖို့ပြောဆိုတာရှိခဲ့ပေမဲ့မြန်မာအစိုးရဘက်ကတော့ငြင်းဆိုထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမှာတွေ့ဆုံမေးမြန်းနေတဲ့စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်တွေကတော့နောက်ထပ်2ရက်အတွင်းခီးစဉ်အဆုံးသတ်မှာဖြစ်ပြီးအခုခီးစဉ်တွေအတွင်းလေ့လာတွေ့ရှိချက်တွေကိုမကြာခင်ရက်ပိုင်းမှာပဲအစည်းအဝေးခန်းစာထုတ်ပြန်သွားဖို့ရှိပါတယ်ရှင်